သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ချိုးဖောက်ခံခဲ့ရတဲ့ဆုံးရှုံးခဲ့ရတဲ့အခွင့်အရေးတွေအတွက်ပြန်လည်ကုစားနိုင်ဖို့ဆိုတာဟာမြန်မာပြည်သူတွေအတွက်လိုလားချက်တစ်ခုပါအာနာသိန်း၃နှစ်ကြာကာလအတွင်းမြန်မာနိုင်ငံဟာအစုလိုက်အပြုံလိုက်အသက်ခံရမှုတွေအိမ်မီးရှို့ခံရမှုတွေစစ်ဘေးရှောင်ဖြစ်ရောက်သွားရတဲ့ဘဝတွေနဲ့စစ်အာဏာရှင်စနစ်ရဲ့ဆိုးကျိုးတွေကိုခံစားနေကြရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကိုစစ်ကောင်စီကျူးလွန်နေတာဖြစ်ကြောင်းတပ်တွေအထောက်အထားရှိနေပေမဲ့နိုင်ငံတကာတရားခုံရုံးကနေပြစ်ဒဏ်ကင်းလွန်ခွင့်ရနေစေပါ။ဒါကြောင့်ပဲကျူးလွန်သူတွေကိုတရားစွဲဆိုပြစ်ဒဏ်ချတာအတိတ်ကဖြစ်ရက်တွေကိုမဖုံးဖိပဲဝန်ခံဖြေရှင်းပေးတာနိနာခေရသူတွေကိုရော့ကျေးပြန်ပေးတာစတဲ့အတွင်ကူပြောင်းရေးဆိုင်ရာတရားမျှတမှုတွေရှိလာနိုင်ဖို့မြန်မာပြည်သူတွေအခုကတည်းကလိုလားနေကြပါတယ်လက်ရှိနိုင်ငံရဲ့အခြေအနေမှာတော့တရားမျှတမှုအတွေ့ကိုယုံကြည်ရာအစုအဖွဲ့တွေကိုသာအားကိုးနေရတဲ့အခြေအနေဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာဆိုင်းကြည်စင်ဆိုကဆိုပါတယ်
သူတို့ကကျွန်တော်ငကူရေကဒါရီနာရီအဖွဲ့ရရှိခဲ့ဆွမ်းလောင်းအဖွဲ့ရရှိခဲ့ဘာသာရေးအစုအဖွဲ့ရရှိခဲ့ဒါဘသူနဲ့ဘသူနဲ့အငင်းပွားရဆိုရင်ဒါတက်ဆိုင်ရာအားကိုးရတဲ့အစုအဖွဲ့ကြီးစီမှာတွားပြီးတော့ဒါတရားမျှတမှုတောင်းဆိုကြရတဲ့ဟာဒီအဲ့ဒီအလေးချက်ကြီးပြန်ပေါ်လာတယ်ပေါ့နော်ကျွန်တော်တို့ရှိလာတဲ့အစုအဖွဲ့မှုကအချင်းချင်းယုံကြည်မှုပြီးနားလည်မှုနဲ့တည်လာတဲ့အစုအဖွဲ့မှုတွေဖြစ်နေတဲ့ဟာကိုကျွန်တော်တို့ကသဘောပေါက်ကုန်တယ်ဆိုအဲ့ဒီဟာမလုတ်ပဲနဲ့ကျွန်တော်တို့ခုနက2020ကထွက်လာတယ်2008ကပြည့်ရထားတဲ့တရားဝင်မှုဆိုတဲ့ဟာကြီးကင်ဆွဲပြီးတော့ဒီဟာမှာနော်ပုံစံတစ်ခုတွေနဲ့အကုန်လုံးတန်းတူပုံစံမျိုးလိုက်ဖွဲ့တာမျိုးကျွန်တော်တို့တကယ်လို့ကမှာရှိရဲ့ပြည်သူလူထုနဲ့ပြန်ပြီးတော့ပဋိပက္ခပွန်တိုက်မှုတွေဖြစ်ပါလိမ့်မယ်အဲ့ဒီပွန်တိုက်မှုကနေတစ်စက်ဒီအုပ်ချုပ်စီမံမှုပေါ်လာမယ်နောက်ပေါ်လာမယ်အဟာပေါ်မှာလူထုကယုံကြည်မှုမရှိဘူးလူထုရဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုရင်ကျွန်တော်တို့အရင်တော့ဆက်နှစ်ပုံစံအတိုင်းမှာကျွန်တော်ပြန်လည်သွားကြရရှိ
တရားမျှတမှုလို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအထင်ရှားဆုံးကအစုလိုက်ပြုံလိုက်အသက်ခံရမှုတွေပါအာဏာမသိငင်ကရောအခုအာဏာသိမ်းကာလမှာပါရိုဟင်ဂျာအရေးကစားလို့စစ်ကောင်စီကျူးလွန်တဲ့အမှုတွေအခြေနှစ်နာသူတန်းချီရှိခဲ့ပါတယ်အာဏာသိမ်းကာလအတွင်းမှာပဲစစ်ကောင်စီရဲ့ပေါ်ပေါ်ထင်ထင်ကျူးလွန်မှုတွေကြောင့်တနိုင်ငံလုံးလူစုလိုက်ပြုံလိုက်တက်ခံရမှု60ကျော်ရှိခဲ့တယ်လို့လူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစည်ရင်ပြုစုထားပါတယ်။ဒီထဲမှာတော့စကိုင်းတိုင်းဒေသကြီးကအစုလိုက်ပြုံလိုက်တက်ပြတ်ခံရမှုဖြစ်စဉ်အများဆုံးရင်ဆိုင်ခဲ့ရတာပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းမှာပဲဒေသခံ18ဦးသေဆုံးခဲ့တဲ့ဆုံးချောင်းဖြစ်စဉ်လူ190ကျော်သေဆုံးခဲ့ရတဲ့ဗစီကြီးဖြစ်စဉ်တွေပါဝင်ခဲ့ပါတယ်။ဒီလိုမျိုးစစ်ကောင်စီကျွလွန်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီတရင်ပြီးတလန်ဆွဆွဲချက်တွေကြောင့်တိတ်ဆုံးခဲ့သူ6000ကျော်ရှိတယ်လို့လည်းစစ်ကောင်စီ channel တွေကထုတ်ပြန်ထားပါတယ်။အဲ့ဒီလိုနှစ်ဖက်အပြန်အလှန်ဆွဆွဲကျွလွန်မှုတွေအပေါ်မှာလည်းကျွလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူနိုင်ရေးအတွက်အသွင်ကူးပြောင်းရေးကာလတရားမျှတမှုမှာပြင်ဆင်ထားရမယ့်လုပ်ငန်းစဉ်တွေရှိတည်နေပြီလို့ကြိုက်တွန်းသူတွေလည်းရှိပါတယ်။မော်ရသပိတ်လူတို့ဥစားမှုကောမဒီဥက္ကဋ္ဌဖြစ်သူမတ်ချောစုစံက
ဟိုတကယ်ကျဒီအခုချိုးပေါက်ခံမရမှုကြီးကစတဲ့ကျင်းလာခဲ့ရင်အဲ့တော့ကျုံကျုံလေးနဲ့ဘာဖြစ်လာလဲဆိုတော့ဒီကျုံလုံးမှုတွေနဲ့အသားကျလာပြီးတော့စိတ်ကောင်းပြီးမဟုတ်တဲ့တခြားသောအဆူဖွဲ့တွေကလည်းမျိုးပုံစံတူတွေကိုမချိုးလာနိုင်ဘူးပြောလို့တော့မရဘူးပေါ့နော်အဲ့တော့ကိုဒီကလာမှာကတရားဥပဒေစိုးမိုးမှုရရှိဖို့အတွက်ကိုအင်တာနက်ကြိုးစားနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့ကောင်းကောင်းမတီးဆောက်နိုင်ဘူးဆိုလို့အခွင့်အရေးချိုးဖောက်ခံနေရမှုရရှိနေဦးမှာလေအစုအဖွဲ့ပေါင်းများစွာဟန်ကျင်းမှုနဲ့ဖြစ်တဲ့နေရာမှာပုတ်တန်းမှုတွေရစွာတဲ့အနေပြင်းကတော့ရှိကောင်းရှိလာနိုင်ပေါ့နော်အဲ့တော့ဒီလိုပုတ်တန်းမှုတွေကိုဖြစ်ရှိနေနေရာမှာတရားညှတမှုပေါ့နော်တရားဥပဒေစိုးမိုးမှုကလိုအပ်လာပြီအဲ့တော့ဒီဇာကလာတရားစီရင်ရေးတရားညှတမှုပေါ်ဆောင်မှုပိုင်းဒီဓာရီမာသာအားနည်းနေမယ်ဆိုလို့ရှိရင်မတော်လိုင်းအလွန်ကာလမှာလေစုခွင့်ချုပ်ပေါက်ခံရမှုကဒါစစ်ကောင်စီတဆုံသွားခဲ့ပြီးနောက်ပိုင်းမှာတော့မှရှိကောင်းရှိနေလေအောင်မယ်လို့ခေါ်တော့ညီမတို့မြင်ပါတယ်ဒီတရားဥပဒေစိုးမိုးတွေလူခွင့်တွေမှန်ကန်တဲ့ဘက်ကနေရက်တည်ပြီးတော့ဟိုမှန်ကန်တဲ့စိုးပြည့်ချက်တွေကိုဟိုချနိုင်ကြဖို့ခုအများဟိုပေါ့နော်တိုက်တွန်းလို့ပါတယ်ဟုတ်
အတွင်ကူးပြောင်းရေးကာလတရားမျှတမှုလို့ပြောရင်အမှန်တရားရှာဖွေတာကျွလွန်ခဲ့မှုတွေမှာပါဝင်ခဲ့တဲ့တာဝန်ရှိသူတွေကိုတရားစွဲဆိုတာနိနာခေရသူတွေရဲ့ဂုဏ်သိက္ခာနဲ့ပ ဘဝကိုပြန်တည်ဆောက်နိုင်မှုကိုကူညီတာတွေနဲ့အတိတ်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလိုထပ်မဖြစ်အောင်အမှတ်ခံပေးနိုင်မှုအဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲတာစတာတွေပါဝင်ပါတယ် မြန်မာနိုင်ငံအနေနဲ့အာဏာသိမ်းကာလအလွန်အသွင်ကူးပြောင်းရေးကာလရောက်တဲ့အထိပြစ်ဒဏ်ကျူးလွန်သူတွေကအရေးယူမခံရဘဲလွတ်မြောက်နေအောင်မယ်ဆိုရင်တရားမျှတမှုကပြတ်ဆုံးနေမှာဖြစ်တယ်လို့တုံ့တက်မှုတွေလည်းရှိပါတယ်။အာဏာရှင်စနစ်အဆက်ဆက်စစ်ကောင်ဆောင်တွေဘက်ကအပြစ်ဝင်ခံတာမျိုးမရှိခဲ့တဲ့အပြင် NLD အစိုးရလက်ထံမှာလည်းစစ်ကောင်ဆောင်တွေကိုအရေးယူနိုင်ဖို့ထည့်သွင်းစဉ်းစားတာတွေမရှိတာကြောင့်ဝေဖန်ခံခဲ့ရပူပါတယ်။ ဒီလိုအရေးယူမှုတွေအစဉ်အဆက်မရှိကြတာကကျူးလွန်လဲဘာမှမဖြစ်ဘူးဆိုတဲ့အယူအဆတွေနဲ့ထပ်မံကျူးလွန်နေဖြစ်စဉ်တွေရှိလာနိုင်တာပါ။ဒါကြောင့်ပဲနှုတ်ကြော်လိုင်းရေးကာလအကျွမ်းမှာလဲတည်ဆုံးခဲ့ရသူတွေအိုးအိမ်မဲ့ဖြစ်သွားရတဲ့ဘဝတွေပြန်တည်ဆောက်နိုင်ရေးဆုံးရှုံးခဲ့ရတဲ့လူသားတအူးချင်းစီရဲ့အခွင့်အရေးတွေအတွက်ပြန်ကူစားနိုင်ဖို့ကကြီးမားတဲ့လိုအပ်ချက်တစ်ခုဖြစ ဒီလိုမျိုးတွေကြောင့်တည်ဆုံခဲ့ရပါတယ်ဒီလူတွေအတွက်တရားမျှတမှုရရှိဖို့လမ်းကြောင်းကိုတွေ့နိုင်ဖို့အခုခေတ်ကပြင်ဆင်ထားသင့်ပြီလို့ပြောလာသူက Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီ ACDC ရဲ့စီယုံလှုပ်ဆောင်ရေးမှုမတ်တင်စာရှင်လေးပါဖက်ဒရယ်ဒီမိုကရေစီကတောင်လည်းမြန်မာပြည်ရဲ့
ခေတ်ဆက်ဆက်နိုင်ငံကြီးအချက်တဲအဖြစ်ဖြစ်တယ်ပေါ့နော်ကျမတို့တားခဲ့လို့ရမှာကစနစ်ဖြစ်တယ်စနစ်အပြောင်းလဲလို့ရမယ်ကျမတို့တိုက်ခိုက်ရမှာကကျမတို့မကြိုက်တဲ့စနစ်ကိုဥဆောင်နေတဲ့ခေါင်းဆောင်တွေကိုတိုက်ခိုက်ရမယ်ကျူးလွန်ခဲ့တဲ့သူတွေဒီအမှားကိုပြန်ပြီးတော့ဝင်ခံရမယ်အဲ့အမှားအတွက်ပြန်ပေးဆက်ရမယ်အဲ့ကျူးလွန်ခဲ့တဲ့သူတွေဒီခေါင်းဆောင်တွေပဲဖြစ်တယ်
Sam Yang Didama, Ajuba Lakomanga Sadding it, the Senna Sagon Sissy Dream, Diana Lenaga and Query Ata gave me, Sibi Shangi Arabidu, the Dainiba, she gave a day. Gayinima Sadding it, Saddis Sissy Dreamale, Ayata Piduri, Oe Songwa, Tapi de Shangi Zayara, Tabinia Longshida Louie, Kunasanga Yagano Laupin Nidaba.ISBC in Ria, Anna Denkala, Tony Niba Dream, Sishang Yedraha, Nanga and Natalie than Joshi Nibabi. Tilo Gang Nanri Mitalara de Mia, Kondeka Shizwa Nitango Social Niare, Nanga and Nanga Sishang Yedre, Dayam Yadamu Madangi, Ludajin Sanamu Guni Riga, Yidichi Lo and Nidaba.Sipi Shangi Adri Dre, Atuin Kubyangi Gala Yama Dayam Yadamu Shabote, Lashi Gala, Kuni Piazi Pinamuga, Ayidiji Lu accept Pinibi Lu, Sagai Dadrema, Sishangi Kuni Nidu Duka, Sobare.
So I do I am here with the man is taken the Gago, see out the Timan Kawamui, Tomone Timan Kawamui, so long I made it to my daughter. Or Pisayamu and Nezone, Sipu and I would, so you know, a bit of Luri.Yeah, can't get up. I don't know. 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 I don't know
ဖွဲ့စည်းပုံအခြေခံဥပဒေတရက်ပေါ်ပေါက်ဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေပြီလို့အခုနှစ်စာမှာပဲထုတ်ပြန်ထားပါတယ်။ဒါပေမဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုအတွက်တော့တိကျတဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးအသေးစိတ်ချပြမှုတွေမတွေ့မြင်ရသေးပါဘူး။နိုင်ငံတကာမှာဆိုရင်တော့အသွင်ကူးပြောင်းရေးကာလတရားဥပဒေရရှိရေးအတွက်ယင်ကြားစီရေးကော်မရှင်တွေတမိုင်းကြောင်းအမှန်ပြန်လည်ဖော်ထုတ်ရေးကော်မရှင်တွေကိုဖွဲ့စည်းပြီးနှစ်နာသူတွေကိုလျော့ကြေးပြန်ပေးတာမျိုးတွေရှိခဲ့ပါတယ်။လက်ရှိမှာတော့တော်လှန်ရေးအလွန်ကာလမဆိုထားနဲ့ကျူးလွန်ခံထားရချိန်မှာတော့နှစ်နာခံရသူတွေဟာမိလျော့ခံဖြစ်နေတာပါ။ကရင်ပြည်နယ်ဖရူဆိုမြို့နယ်မူဆိုကျေးရွာအနီးစစ်ကောင်စီရဲ့ပထမဆုံးပြည်သူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုဖြစ်စဉ်မှာတားနဲ့သမီးနှစ်ယောက်စလုံးကိုဆုံဆုံလိုက်ရတဲ့မိခင်ဒေါက်အစတာကတော့ပျောက်ဆုံးနေတဲ့တရားမျှတမှုအတွက်မျှော်လင့်ရုံသာတန်နိုင်သူပါ
ကိုမကျေနပ်လဲဘာတစ်ခုမှတတ်လို့တာလည်းမဟုတ်လူကြီးတွေအကြီးပိုင်းတွေဟာကိုအသက်ကိုအမှုပေါ်ပေါ်တရားမြတ်တမှုရအောင်လောက်ခိုင်စေချင်တာနည်းနည်းပြပြအဲ့လိုမျိုးပဲတည်ထားတာအဲ့ဒါပဲဖြစ်နေတာနော်ဟိုအဖွဲ့စည်းတခြားအဖွဲ့စည်းတွေအဒီကိစ္စကိုတည်ထဲမှာဘာတစ်ခုမှမပေါ်လာမပေါ်ပေါက်သေးဘူးမကြင်ညာသေးတာနဲ့သူတို့မေ့နေပြီလားလို့ကိုခါစားရတော့ဒီကိစ္စပြောက်သွားမလားကိုကမပြောက်စေချင်
လက်ရှိ၃နှစ်ကြာချိန်အထိနိုင်ငံရေးအစုအဖွဲ့တွေကြားညှိနှိုင်းမိရတာတွေဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေကအစားကြားကာလအတွင်းကူးပြောင်းရေးဆိုင်ရာတရားမျှတမှုအထိတိကျတဲ့မူဝါဒတွေမထုတ်ပြန်နိုင်သေးတဲ့အပေါ်ပြည်သူတွေကစိုးရိမ်မှုတွေရှိနေပါတယ်နှစ်ပေါင်း80ကျော်ကြာစစ်အာဏာရှင်ကြီးစိုးခံခဲ့ရတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်တော့ဆုံးရှုံးခံအခွင့်အရေးတွေအတွက်ပြန်လည်ကုစားနိုင်ရေးဟာမမှတ်နိုင်သေးတဲ့အိမ်မက်တစ်ခုဖြစ်တာရှိနေတာပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ